မြန်မာနိုင်ငံအတွင်းအွန်လိုင်းငွေလိမ်ခိုင်းတွေကနေကဲတင်ထားတဲ့လူ 8,000 ရှိပြီးသူတို့ကိုထိုင်းနိုင်ငံကိုလွှဲပြောင်းပေးဖို့စောင့်ဆိုင်နေတဲ့အကြောင်းထိုင်းဝန်ကြီးချုပ်ဖစ်ထုံတန်ရှင်နာဝတ်ကဒီကနေ့ဖေဗရူလာ19ရက်နေ့မှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြန်ပို့သူတွေတဲ့လူမောင်ခိုးကူးခံရသူတွေကိုသာတွေ့ရှိရလေရှိပြီးကြားဖြတ်လုပ်ငန်းကိုလုပ်ကိုင်နေသူတွေကိုဖမ်းဆီးရမိတယ်ဆိုတာမျိုးကိုတော့ခုချိန်ထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ကြားဖြတ်ငွေလိမ်ငိုင်းတွေရဲ့ပြဿနာကိုထိုင်းအစိုးရအနေနဲ့အများဆုံးဖြေရှင်းဆောင်ရွက်နေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောဆိုတာကိုရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမြဝတီမြို့အနီးကြားဖြတ်ဂိုင်းတွေမှာအာဓမအလုတ်ခိုင်းစေခံထားရသူနိုင်ငံ12နိုင်ငံကလူ1,219ယောက်ကိုကယ်တင်ထားပြီးအများစုကတရုတ်နိုင်ငံသားတွေဖြစ်တဲ့အကြောင်းတရုတ်နိုင်ငံသား1,041ယောက်ပါဝင်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယ်တင်ထားသူတွေကအင်ဒိုနီးရှားနိုင်ငံသား80နဲ့ဗီယက်နမ်နိုင်ငံသား40ပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကလွှတ်ပြောင်းပေးခဲ့တဲ့ဖမ်းဆီးရမိသူ260ထဲမှာတော့နိုင်ငံ20ကလူတွေပါဝင်ပြီးအီသီယိုးပီးယားနိုင်ငံသား183ယောက်ပါဝင်တဲ့အကြောင်းထိုင်းစစ်ဘက်ကလည်းထုတ်ပြန်ပါတယ်။ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာတွေအရမြန်မာနိုင်ငံကအွန်လိုင်းငွေချိန်နဲ့ငွေလိမ်တဲ့ဂိုင်းတွေမှာလူ3,200လောက်အာဓမခိုင်းစေခံနေရပြီးကမ်ဘောဒီးယားနိုင်ငံကအွန်လိုင်းငွေချိန်လိမ်တဲ့ဂိုင်းတွေမှာတော့လူ3,000လောက်အာဓမခိုင်းစေခံနေရတယ်လို့ဖော်ပြထားပါတယ်။